မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကိုရတအားတွေကလက်နက်ကင်ခုခံမှုတွေတိုးလာတဲ့အချိန်မှာပဲစစ်တပ်ကလေကြောင်းတက်ခိုက်မှုတွေပိုပြီးတော့တိုးလှုပ်လာနေပါတယ်။လေကြောင်းတက်ခိုက်မှုကြောင့်ထိခိုက်ကြသူအများစုဟာရတသားတွေဖြစ်ကြတယ်လို့လူခွင့်ရေးဖွဲ့တွေနဲ့လိလာသုံးသပ်သူတွေကပြောပါတယ်။မြန်မာရှိပဲနေဆက်မှာနှစ်30ကျော်ကြာအခြေစိုက်လုတ်ကန်နေတဲ့ Free Burma Rangers Christian Kunyi Pi အဖွဲ့ရဲ့ကြီးကဲဖြစ်သူ David Yuban ကတော့မြန်မာစစ်တပ်ရဲ့အခုလေကြောင်းတက်ခိုက်မှုတွေဟာသူတို့ကြုံဘူးမြင်ဘူးသမျှမှာအဆိုးဆုံးပဲဆိုပြီးတော့ VOA ကိုမှတ်ချက်ပြပါတယ်။မြန်မာစစ်ကောင်စီတပ်ဟာခုနှစ်ဇန်နဝါရီလကနေပြီးတော့ April ထိရေဘူးအဖြစ်လေကြောင်းတက်ခိုက်မှုတစ်လကို49ကြိမ်လုပ်တာတွေ့ရတယ်လို့ British သုတေသနအဖွဲ့တစ်ခုဖြစ်တဲ့နိုင်ငံတကာမဟာဗျူဟာလေလာရေး Institute ကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကရေဘူးရတစ်လကို39ကြိမ်နှုန်းနဲ့ရှင်လို့ရှိရင်အခုနှစ်မှာစစ်ကောင်စီရဲ့လေကြောင်းတက်ခိုက်မှုပိုလုပ်လာတာကိုသူကထောက်ပြတာပါ။ American ခြေစိုက်တဲ့ ACLED ဒီလက်နက်ကိုင်ပြည်ပခါများချက်လက်ပြုစုရေးအဖွဲ့ရဲ့မှတ်တမ်းမှာလည်းမြန်မာစစ်ကောင်စီကအခုနှစ်ပထမ3လအတွင်းလေကြောင်းတက်ခိုက်မှုပေါင်း150ကျော်ပြုလုပ်ခဲ့ပြီးတော့အနာသိမ်းပြီးတဲ့နောက်ပိုင်းအခြားနှစ်တွေထက်ပိုအကျဉ်းကြီးများလာတယ်လို့ဖော်ပြပါရတယ်။လေကြောင်းတက်ခိုက်မှုတွေကြောင့်အခုနှစ်ဇန်နဝါရီလကနေပြီးတော့မတ်လအထိ146ဦးသေဆုံးခဲ့ပြီးတော့မတ်လအကုန်ကဆလို့လေကြောင်းတက်ခိုက်မှုကြောင့်သေဆုံးသူနောက်ထပ်330ရှိတယ်လို့ ACLED ရဲ့မှတ်တမ်းမှာဖော်ပြပါရတယ်။အဲ့ဒီထဲမှာဒီစကိုင်းတိုင်းပစိကြီးကြီးရွာကိုဧပြီလလေကြောင်းတက်ခိုက်မှုတွင်သေဆုံးတဲ့160စီးရင်လည်းပါပါတယ်။မြန်မာစစ်ကောင်စီပြောခွင့်ရသူကတော့အဲ့ဒီလေကြောင်းတက်ခိုက်မှုဟာလက်နက်ကင်တော်လိုင်းအဖွဲ့ကိုပြစ်မှတ်ထားတာဆိုပြီးတော့တုံ့ပြန်ခဲ့ပါတယ်။လူမျိုးဆိုင်ရာသူတည်တည်တူဖြစ်တဲ့မတ်သူအာနော့ကတော့မြန်မာစစ်ကောင်စီကမြေပြင်စုမမှုအားနဲ့လာတဲ့အတွက်အခုလိုမျိုးလေကြောင်းစစ်ကိုပို့ပြီးတော့တိုးမြှင့်လာတာလို့သူကသုံးသပ်ပါတယ်။စစ်ကောင်စီဟာအထူးသဖြင့်ချင်းမကွေးနောက်ချမ်းစကိုင်းနောက်ချမ်းနဲ့ကင်းဒီဒေသမြေပြင်မှာစီးအရခက်ခဲလာလို့လေကြောင်းထုစစ်ကိုပို့ပြီးတော့အားပြုလာတယ်လို့သူက view ကိုပြောပါတယ်။အခုလိုလေကြောင်းတက်ခိုက်မှုမှာအရက်သားတွေခံနေကြရတယ်လို့လည်းအကူအညီပေးအဖွဲ့တွေကပြောပါတယ်။ပြီးခဲ့တဲ့လကတွေ့ရတဲ့လေကြောင်းတက်ခိုက်မှုအများစုဟာရတသားတွေနေထိုင်ကြတဲ့နေရာတွေမှာဖြစ်ခဲ့ပြီးတော့ဖျားရှိခူးကျောင်းတွေစာတင်ကျောင်းတွေနဲ့စစ်အုပ်တွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ချင်းလူခွင့်ရေးဖွဲ့ရဲ့ဒုတိယညွှန်ကြားမှု Slice Sao Lian ကလည်း view ကိုပြောပါရယ်စစ်ကောင်စီကိုတိုက်ခိုက်နေတဲ့တော်လိုင်းအဖွဲ့အစည်းတွေမရှိတဲ့နေရာကကြီးရွာတွေကိုပါလေကြောင်းတိုက်ခိုက်မှုတွေရှိခဲ့တယ်ဆိုပြီးတော့သူကထောက်ပြပြောဆိုခဲ့ပါရယ်ခင်ဗျာ